ဘင်္ဂလားဒေ့ရှ်နိုင်ငံရာမူးနဲ့ကောက်ဆက်စ်ပဇာဒေသတွေမှာဖြစ်ပွားခဲ့တဲ့အကြမ်းဖက်မီးရှို့တိုက်ခိုက်မှုတွေကိုဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့အချိန်မီအကာအကွယ်မပေးနိုင်တဲ့အပေါ်မှာဖြေရှင်းချက်ပေးဖို့ဘင်္ဂလားဒေ့ရှ်တရားရုံးချုပ်ကအမိန့်ထုတ်ပြန်တောင်းဆိုလိုက်ပါတယ်။ပြည်ထောင်စုဝန်ကြီးဌာနကတာဝန်ရှိသူတွေအပါအဝင်အခင်းဖြစ်ပွားခဲ့တဲ့နယ်မြေတွေကလုံခြုံရေးအရာရှိတွေလည်းဒီအခုအမိန့်ထုတ်ပြန်ချက်ထဲမှာအကျုံးဝင်တယ်လို့ဆိုပါတယ်။ဒီအကြောင်းပြေဆုံးကိုတော့ဘန်ကောက်ရုံးကနေဆက်သွယ်စုံစမ်းထားတဲ့ကိုစော်ဝင်းလိုင်ကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါ။အနည်းဆုံးလူနှစ်ဦးသေဆုံးပြီးဘောရဘာသာဖုန်တော်ကြီးကျောင်း20ကျော်နဲ့ဇေဒီပထိုးအတော်များများပျက်စီးခဲ့ရတဲ့အဲ့ဒီအကြမ်းဖက်မီးရှို့တိုက်ခိုက်မှုကိုအစိုးရအနေနဲ့ဘာကြောင့်အချိန်မီအကာအကွယ်မပေးနိုင်တာလဲဆိုပြီးဗဟိုတရားရုံးရှင်းနေတဦးကအဆိုတင်သွင်းလာတဲ့အပေါ်ဘင်္ဂလားဒေ့ရှ်ဗဟိုတရားရုံးချုပ်ကကြားနာပြီးတော့အခုလိုစွန့်ပြတ်ချက်ချလိုက်တာဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်အခြေစိုက် The Daily Star သတင်းဌာနကဝါရင်သတင်းတောက်အဗ်ဒူလ်ကာရမ်အဇတ်ကပြောပါတယ်
The order came following a writ petition by a lawyer, and it was all about why the government remain, you know, silent.
သူပြောတော့တာကတော့ဖုန်းတော်ကြီးကြောင်းနေအရေးအတွက်အများပြပျက်စီးဆုံးရှုံးတဲ့အထိဖြစ်သွားစေတဲ့ဒီတိုက်ခိုက်မှုကိုအစိုးရအနေနဲ့ဘာကြောင့်အချိန်မီဟန်တားနိုင်ခြင်းမရှိကြတာလဲဆိုတာနဲ့နောက်ပိုင်းလိုအပ်တာတွေကိုအချိန်မီဘာကြောင့်မလုပ်ဆောင်ပဲရင်ငုံနှုတ်ပိတ်လုပ်နေတယ်လဲဆိုတဲ့အပေါ်ဗဟိုတရားရုံးချုပ်ရှေ့နေတဦးကအဆိုတင်သွင်းလာပြီးတဲ့နောက်မှာတရားရုံးချုပ်ကအခုလိုအမိန့်ချလိုက်တာပါတဲ့ဗဟိုတရားရုံးချုပ်ရဲ့အမိန့်ကိုအစိုးရအနေနဲ့မကြခင်ရက်ပိုင်းအတွင်းမှာအကြောင်းပြန်ပေးရမှာဖြစ်ပါတယ်လို့ပြောတော့တာပါဒါအပြင်ဘင်္ဂလားဒေ့ရှ်နိုင်ငံတော်အမှာရှိတဲ့ဗောဓဘာသာဖုန်တော်ကြီးကျောင်းနေနဲ့ယဟန်တန်ဃာတော်တွေအပါအဝင်တခြားဘာသာတန်းရဲ့ဝတ်ပြုစုတောင်းရနေရာတွေအားလုံးကိုအစိုးရအနေနဲ့လုံခြုံစိတ်ချမှုရှိအောင်လှုပ်ဆောင်ပေးရမယ်ဆိုတဲ့နောက်ဆက်တွဲအမိန့်တစ်ခုကိုလည်းအဲ့ဒီအမိန့်ချပြီးနိုင်အနေငယ်အကြမှာဗဟိုတရားရုံးချုပ်ကချမှတ်လိုက်ပါတယ်။ရာမူးခေါ်ပန်းဝါမြို့နဲ့ကောက်ဆစ်ဘဇားခေါ်ဖလောင်းချိတ်ဒေသတွေမှာအကြမ်းဖက်စုပမှုတွေဖြစ်ပြီးချင်းနောက်တနေ့မနေ့မှာဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီးကိုရိုင်းအခြေအနေတွေကိုတွားရောက်ကြည့်ရှုခဲ့ပြီးလုံခြုံရေးတပ်ဖွဲ့တွေကိုလည်းတိုးမြင့်ချထားခဲ့တာကြောင့်ဗဟိုတရားရုံးချုပ်ရဲ့ဒီအမိန့်ဟာအစိုးရတာဝန်ရှိသူတွေအတွက်ဗဟေသည့်ဖြစ်နေတာပါအစိုးရအနေနဲ့အခင်းဖြစ်ပွားရာနေရာတွေမှာလုံခြုံရေးတွေကိုတိုးမြင့်ချထားတဲ့ဆိုပေမဲ့လည်းတခြားဒေသတွေမှာရှိနေသေးတဲ့ဘာသာရေးအဆောက်အဦတွေကိုပါအကာအကွယ်ပေးရမယ့်တာဝန်ရှိတာကြောင့်ဗဟိုတရားရုံးချုပ်ကအခုလိုအမိန့်ချမှတ်လိုက်တာလည်းဖြစ်နိုင်တယ်လို့အဗ်ဒူလ်ကာရမ်အဇာကာရောတုံ့တက်ပါတယ
် I think the high court issued isso that it is ensured the security steps are taken every places
သူပြောတော့ကတော့ဗဟိုတရားရုံးချုပ်ကအခုလိုအမိန့်ထုတ်ပြန်တာဟာအခင်းဖြစ်ပွားတဲ့နေရာဒေသတွေတင်းသာမကဘဲတခြားနေရာတွေမှာပါယူပေါက်မရှိစေရအောင်အစိုးရအနေနဲ့လုံခြုံရေးတွေတိုးမြင့်ချထားဖို့အတွက်ရည်ရွယ်ပြီးထုတ်ပြန်တာဖြစ်နိုင်ပါတယ်လို့ပြောတော့တာပါအခုဗဟိုတရားရုံးချုပ်ကထုတ်ပြန်တဲ့အမိန့်ဟာအစိုးရအဖွဲ့လိုညှင်းညွန်းဖော်ပြထားပေမဲ့အဓိကအားဖြင့်တော့တန်းပြည်ရဲ့လုံခြုံရေးကိစ္စတွေမှာအဓိကတာဝန်ရှိတဲ့ပြည်ထောင်စုဝန်ကြီးဌာနအတွင်းဝန်နိုင်ငံတော်ရဲချုပ်အပါအဝင်ရာမူးနဲ့ကောက်ဆစ်ဘဇားဒေသတွေကရဲမှုတွေနဲ့တခြားလုံခြုံရေးတပ်ဖွဲ့တွေကိုလည်းညှင်းညွန်းပြောဆိုတာဖြစ်ပါတယ်။ဗဟိုတရားရုံးချုပ်ကအစိုးရအနေနဲ့လုံခြုံရေးကိစ္စတွေမှာပုံမတင်ကြလှုပ်ဆောင်ဖို့ဒီကနေ့အမိန့်ချမှတ်လိုက်ပေမဲ့အခင်းဖြစ်ပွားခဲ့တဲ့ရာမူးနဲ့ကောက်ဆစ်ဘဇားဒေသတွေမှာထုတ်ပြန်ထားတဲ့ပုံမှန်144ညမထွက်ရအမိန့်ကိုမနေ့ကပြန်လည်ရုပ်သိမ်းပေးလိုက်ပြီးဖြစ်ပါတယ်။အဲ့ဒီဒေသမှာအခြေအနေတွေဟာပြန်လည်တည်ငြိမ်နေပြီးနောက်ဆက်တွဲအကြမ်းဖက်တိုက်ခိုက်မှုတွေလည်းထပ်မဖြစ်တော့တဲ့အတွက်အခုလိုပုံမှန်144ကိုပြန်လည်ရုပ်သိမ်းပေးလိုက်တာဖြစ်နိုင်တယ်လို့ The Daily Star သတင်းတောက်အဗ်ဒူကာရမ်အဇတ်ကတော့တုံ့တက်ပါတယ်။အစ္စလမ်ဘာသာဝင်တွေအထွတ်မြတ်ထားတဲ့ကိုရမ်ကျမ်းစာအုပ်ကိုမီးရှို့ထားတဲ့ဓာတ်ပုံကို Facebook အင်တာနက်စာမျက်နှာမှာဖော်ပြလိုက်တဲ့အတွက်အခုလိုအကြမ်းဖက်တိုက်ခိုက်မှုတွေပြုလုပ်ခဲ့တာလို့ဒီအထက်မှာပါတဲ့သူတွေကပြောတာကိုကိုကာပီဘင်္ဂလားဒေ့ရှ်သတင်းစာတချို့မှာဖော်ပြခဲ့ကြတာပါအခုချိန်ထိတော့ဒီကိစ္စမှာပါဝင်ပတ်သက်တယ်လို့မတင်ကားသူ166ဦးကိုဖမ်းဆီးထားပြီးဖြစ်တဲ့အကြောင်းပြည်ထောင်စုဝန်ကြီးမိုဟီအိုဒင်ခန်းအလမ်ဂီကပြောကြားထားပါတယ်ဒါပေမဲ့အခုဖမ်းထားတဲ့သူတွေဘယ်သူဖြစ်တယ်ဆိုတာအစိုးရဘက်ကသတင်းထုတ်ပြန်ခြင်းမရှိသေးတဲ့အတွက်သူတို့တွေဟာအများကထင်ကြီးပေးနေကြသလိုရိုဟင်ဂျာတွေနဲ့ဂျမားအစ္စလာမီယာလို့ခေါ်တဲ့အစ္စလာမ်စစ်တွေးကြောအဖွဲ့ဝင်တွေဟုတ်မဟုတ်ဆိုတာတော့ကွယ်ကွယ်ပြားပြားမသိရသေးပါဘူးမနေ့ကစက်တင်ဘာ၂ရက်နေ့ကတော့လူနည်းစုရခိုင်ဘောဓဘာသာဝင်တွေကိုအကာအကွယ်ပေးဖို့နဲ့ပျက်စီးဆုံးရှုံးမှုတွေအတွက်အစိုးရအနေနဲ့ထိုက်တန်တဲ့ရော်ကြေးထုတ်ပေးဖို့ယာနဲ့ချီတဲ့ဓာကာတက္ကသိုလ်ကျောင်းသားတွေချီတက်တောင်းဆိုခဲ့ကြတာဖြစ်ပါတယ်ခင်ဗျာ